ရော်ဒီတိုင်းဒေသကြီးပသင်ခရိုင်တာဝေါင်းမြို့နယ်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဒုရုအခြေပြုဘူဌာန၌ဩဂုတ်လ23ရက်နေ့နက်နက်10နာရီအချိန်ကလူငယ်နှင့်မြမယဉ်ကျေးမှုအကြောင်းအသိပညာပေးတော်ရှိုးကျင်းပခဲ့ရာပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဦးစီးအရာရှိဒေါ်လက်လက်ဝင်းနှင့်ဒုတိယဦးစီးမှဦးအောင်တင်တို့ကယခုလိုပဲဆွေးနွေးတင်ဆက်ပေးခဲ့ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တာပေါင်းမြို့နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနလူထုခြေပြုကမကပြန်လည်ကြိုဆိုပါရစေ။တာပေါင်းမြို့နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနအနေနဲ့ပြည်သူတွေကိုအသိပညာဘူးသူတတွေဖြန့်ဝေပေးနေတဲ့နေရာမှာယခုလွန်အွန်လိုင်းကနေလည်းစီစဉ်တင်ဆက်ပေးလည်ရှိပါရစေ။ဒီကနေ့လေးစီစဉ်ကတော့လူငယ်နဲ့မြမယဉ်ကျေးမှုအကြောင်းအသိပညာပေးတော်ချိုးကိုရိုက်ကူးတင်ဆက်သွားမှာဖြစ်ပါရစေ။ဒီစီစဉ်ကိုပုံပေါ်ရိုက်ကူးဖို့အတွက်ကျွန်မတို့လက်လက်ဝင်ဦးစီးရာရှိနေ
ကျွန်တော်ဦးအောင်ရင်ဒုတိယဦးစီးမှုတို့ကစီစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ယဉ်ကျေးမှုဟူသောစကားဟာအများနဲ့သက်ဆိုင်သောစကားဖြစ်ပါတယ်ယဉ်ကျေးမှုမှာအမျိုးသားယဉ်ကျေးမှုအရှေ့တိုင်းယဉ်ကျေးမှုအနောက်တိုင်းယဉ်ကျေးမှုမြမယဉ်ကျေးမှုစသည်ဖြင့်ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာယနေ့လူငယ်များဟာမြမယဉ်ကျေးမှုကိုမြေနုဒတမုထမတာနောက်မြစ်ဆက်တင်များအတွက်ဆေးရရမည်ဖြစ်ပါတယ်ယနေ့ခေတ်ဟာနောက်တိုင်းယဉ်ကျေးမှုအခြေုံကောင်းကောင်းနဲ့တိုးဝင်လာနေပါသေးတယ်။ခေတ်စီကြောင်းနဲ့အတူစီမျောလာနေပါသေးတယ်။အထူးသဖြင့်မြစ်ဆက်သည့်လူငယ်များကစီဝင်ထိုးပေါက်လာတဲ့နောက်တိုင်းယဉ်ကျေးမှုများကိုမိမိနိုင်ငံယဉ်ကျေးမှုများကိုမထိုးပေါက်နိုင်အောင်ကိုယ်ကကောင်းကောင်းနဲ့ခုခံကာကွယ်ရလိုအပ်ပါတယ်။လူငယ်များအနေဖြင့်အသိပညာ၊ဉာဏ်ပညာ၊ဘုဒ္ဓတာပြည့်ပြည့်ဝဝဖြင့်စဉ်စားတွေးခွန်နိုင်ပြီးမိမိနိုင်ငံယဉ်ကျေးမှုအမှုနည်းများကိုထိန်းသိမ်းကြရမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒုက္ခဒုက္ခနဲ့သူယဉ်ကျေးမှုဆိုတာရှိပါတယ်။ကြောက်ခဲ့၊ကြေးခဲ့၊တန်ခဲ့ယဉ်ကျေးမှု၊ပြူခဲ့၊ပကံခဲ့၊ကုန်းမောင်ခဲ့ယဉ်ကျေးမှု၊မန္တလေးခဲ့၊ကိုလိုနီခဲ့ယဉ်ကျေးမှုအစသည်ဖြင့်အမျိုးမျိုးရှိပါတယ်။မြန်မာနိုင်ငံမှာခေတ်စနစ်သာပြောင်းသွားတော့လေယဉ်ကျေးမှုကလက်ဆင့်ကမ်းတည်ရှိနေခဲ့ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ယဉ်ကျေးမှုဟာအကောင်းဆုံးလက္ခဏာတစ်ရပ်ပင်ဖြစ်ပါတယ်။မြန်မာယဉ်ကျေးမှုဟာလည်းမြန်မာလူမျိုးတို့၏အမွေအသက်များပင်ဖြစ်ပါတယ်။ကြောင်းလင်းလာတည်သောယဉ်ကျေးမှုဟာယနေ့ခေတ်လူငယ်များပေါ်သက်ရောက်မှုရှိနေပါတယ်။မြန်မြန်ပင်ဖြစ်ပါတဲ့ရလက်ကိုကြည့်ပါကလည်းမကောင်းပါအနာဂတ်နိုင်ငံဟာလူငယ်များ၏လက်ဝယ်တွင်ရှိသလိုမြမအနာဂတ်ယဉ်ကျေးမှုသည်လည်းလူငယ်များ၏လက်ဝယ်တွင်ရှိနေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြမယဉ်ကျေးမှုမှာဘာသာယဉ်ကျေးမှုအမွေအနှစ်ယဉ်ကျေးမှုဓလိရိုးရာယဉ်ကျေးမှုများရှိပါတယ်ရှေ့ရခင်ကအစိုးပိုင်းယဉ်ကျေးမှုများကိုထိန်းသိမ်းထားကြတော့လေဒီနေ့ခေတ်မှာတော့ယဉ်ကျေးမှုစံတန်မိုးများမှာမိမ့်မိန်လာတာကိုအားလုံးအသိပင်ဖြစ်ပါတယ်ယခုခါလူငယ်များဟာအနောက်တိုင်းယဉ်ကျေးမှုကိုတူပလာကြပါတယ်မိမိနိုင်ငံရဲ့ယဉ်ကျေးမှုနဲ့အနောက်တိုင်းယဉ်ကျေးမှုကိုချိန်ထိုးနိုင်စဉ်စီစဉ်ခြင်းပါတယ်ပြည်ရခင်ကမြမလူမျိုးတို့ရဲ့ဝတ်စားစင်မှုကိုကြည့်မယ်ဆိုရင်အမျိုးသားဖြစ်စေအမျိုးသမီးဖြစ်စေကိုယ်နိုင်ငံကိုယ်ရိုးရာယဉ်ကျေးမှုနဲ့ကိုက်ညီတဲ့ဝတ်စားစင်မှုမျိုးကိုသာဝတ်ဆင်ကြကြောင်းတွေ့မြင်ရမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအမျိုးသမီးများဆိုရင်ထမေကိုချင်းမျက်စိဖုံးအောင်ဝတ်ဆင်ကြပါတယ်ဒါရှက်ချောက်ကြည့်ချင်းယဉ်ကျေးမှုကိုထိန်းသိမ်းကြခြင်းပဲဖြစ်ပါတယ်။ယနေ့ခေတ်လူငယ်များအားစိတ်ပန်းဆိုင်ရာယဉ်ကျေးမှု၊ရုပ်ပန်းဆိုင်ရာယဉ်ကျေးမှုများကိုထိန်းသိမ်းကြရလိုအပ်ပါတယ်။လူကြီးများအနေဖြင့်မိမိတို့နိုင်ငံ၏တန်ဖိုးကြီးမားလာသည့်ယဉ်ကျေးမှုဝင်လက်များကိုလူငယ်များသိရှိအောင်ဆောင်ရွက်ပေးရန်လိုအပ်တဲ့ကဲ့သို့လူငယ်များ၏နှလုံးသားအိမ်တွင်မိမိနိုင်ငံယဉ်ကျေးမှုကိုတန်ဖိုးထားတတ်စေရန်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။လူငယ်များအနေဖြင့်လည်းမိမိနိုင်ငံယဉ်ကျေးမှုများကိုသိရှိအောင်လေးလေးလတ်လတ်လိုက်နာဆောင်ရွက်စေလိုကြောင်းရိုက်ကူးတင်ဆက်လိုက်ရပါတယ်ခင်ဗျာ။